မြန်မာနိုင်ငံရဲ့တက်တဲ့ဒီစာနိုင်ရေးဟာမလေးရှားနိုင်ငံရင်ဆိုင်နေရတဲ့ဒုက္ခတွေလက်ခံရေးကြေညာနဲ့တိုက်ရိုက်ဆက်နွယ်ပတ်သက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောပါတယ်
။ Akan menambahkan lagi refugee ataupun pelarian Rohingya ke Malaysia.
မြန်မာနိုင်ငံရဲ့တက်တဲ့ကြောင့် Rohingya ဒုက္ခတွေမလေးရှားကိုပို့ပြီးရောက်လာနိုင်ပါတယ်။ Rohingya ဒုက္ခတွေနှစ်သိန်းကျော်ကိုကျွန်တော်တို့ကခိုးလုံဝင့်ပေးထားတာပါ။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြဿနာကိုအထူးရှာနိုင်မှသာမြန်မာနိုင်ငံကနေထွက်လာပြီးမလေးရှားကိုဝင်လာမဲ့ဒုက္ခတွေအစီအတွက်ကြော်ငင်းသွားမှာဖြစ်ပါတယ်လို့မလေးရှားအင်ဒိုနီးရှားနှစ်နိုင်ငံနယ်စပ်ပြန်ဖွင့်မယ်ကြောင်းဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့ပူးတွဲကြေညာတဲ့အခါတွင်မလေးရှားဝန်ကြီးချုပ်အစ်မီလ်ဆာဗီရောက်ခေါက်ကပြောတာပါကိုဗစ် -19 ရောဂါကူးစက်မှုတွေရှိမှာကိုဆိုရင်ဒီနယ်စပ်ထက်တော်တာတွေလမ်းနဲ့ကြီးပိတ်ထားခဲ့ပေမဲ့ကာဝယ်ဆေးထိုးပြီးသားသူတွေကိုအခုအပြန်အလှန်လာရောက်ခွင့်ပေးဖို့မလေးရှားဝန်ကြီးချုပ်အစ်မီလ်ဆာဗီရောက်ခေါက်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီနေ့ဂျကာတာမှာကြေညာတာပါအခုလာတွင်မလေးရှားဝန်ကြီးချုပ်ရာကော့ပ်တန်ဒစ်ဆာကျေးဆိုပြီးပထမဆုံးတရားဝင်ကြီးစဉ်အဖြစ်အင်ဒိုနီးရှားကိုသွားလာတယ်ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအကြားနေဆက်တွေပြန်ဖွံ့ဖို့ကိစ္စဆွေးနွေးကြတဲ့အချိန်ထဲမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာတွေနဲ့ရိုဟင်ညာဒုက္ခတွေအရေးကိုပါခေါင်းဆောင်တို့ထည့်သွင်းပြောဆိုဆွေးနွေးတာပါ။မြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့နာမည်ကိုအတိအမှန်ပြုသလိုဒုက္ခတွေနေရပြန်ဖို့ရေးအစီအစဉ်တွေလည်းအကောင့်အထည်မဖော်နိုင်သေးတာကြောင့်ဒုက္ခတွေပြဿနာဟာဒေသတွင်းနိုင်ငံတွေအတွက်ခေါင်းကဲစရာကိစ္စတစ်ခုဖြစ်နေတာပါ။မနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာလဲကုလသမဂ္ဂဆိုင်ရာဒီမတိဆိုင်ရာတာဝန်ကြီးကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမှုရေးနဲ့နိုင်ငံရေးရပြီးပြေထားတာကြောင့်ပေါ်လာတဲ့အကြက်တဲ့ဟာဒေတာတွင်လူသားချင်းစာနာမှုနဲ့လူမျိုးရေးကိစ္စတွေပေါ်အကြီးအကျယ်ရိုက်ခတ်နေတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်